America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တာရဲ့2019ခုနှစ်မေလ12ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီခန့်အစီအစဉ်တွေကို American ပြည်သားစုမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ19 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါရှင်။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျမများတစ်စင်အောင်ပါဒီကနေ့ညနေပိုင်းထိတ်တန့်ရောက်တဲ့နေ့မှာတော့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ဆိုင်ရာသဘောတူညီချက်တစုံတရာမရဘဲဖြစ်ခဲ့ပြီးတဲ့နောက်မှာအမေရိကန်ကတရုတ်ရဲ့သွင်းကုန်တွေအပေါ်အခွင့်တိုးမြင့်တက်မှတ်လိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်တို့နဲ့ဂုရုပတ်မှာတွေ့ဆုံမှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မခွန်ယူ။
ကောင်းပါပြီရှင်အခုညနေခင်းဆက်ပြီးနှားဆရာမယ့်သတင်းလွှာတွေထဲမှာတော့ထိုင်းနိုင်ငံအတွင်းမှာမြန်မာနိုင်ငံသားတွေပါဝင်တဲ့မူရစ်ကိုင်းတစ်ခုကိုဖမ်းဆီးနှိမ်နှင်ခဲ့တဲ့အကြောင်းထိုင်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်
ထိုင်းနိုင်ငံရဲ့ဒူရဲချုပ်ကထိုင်းဘာသာနဲ့ပြောသွားတာဖြစ်ပါတယ်ရှင်။တခြားနိုင်ငံတခါသတင်းတွေမှာတော့အာဖရိကတိုက်နိုင်ငံတခုဖြစ်တဲ့ကင်ညာနိုင်ငံမှာပြင်ပကဝင်လာတဲ့မျိုးစိတ်တွေကြောင့်ဒေသခံမူရင်းတိရစ္ဆာန်နဲ့သစ်ပင်မျိုးစိတ်တွေပြတ်သုံးနေရတာကိုဘယ်လိုကာကွယ်နိုင်မလဲဆိုတာတခါအမေရိကန်သမ္မတရွေးကောက်ပွဲတွေနဲ့ Twitter လူမှုကွန်ရက်မီဒီယာအကြောင်းကညာမှာပဲစိုက်ပျိုးရေးလုပ်ငန်းမှာလူငယ်တွေပါဝင်လာဖို့နဲ့ခင့်မှီနည်းပညာတွေအသုံးပြုပုံအကြောင်းတွေကိုနားဆင်နိုင်ကြပါလိမ့်ရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်မြသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်။ပြီးခဲ့တဲ့တောက်ကြနေ့ကဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်အမေရိကန်ကအခွန်100ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးမြင့်တက်မှတ်လိုက်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့အကြားကုန်သွယ်ရေးဆိုင်ရာနောက်ဆုံးတစ်ကြိမ်ဆွေးနွေးညှိနှိုင်းမှုတွေရှိပေမဲ့သဘောတူညီချက်တစုံတရာမရခဲ့ပဲဖြစ်ခဲ့ပြီးတဲ့နောက်မှာအမေရိကန်ကသွင်းကုန်ခွန်တိုးကောက်မဲ့အစီအစဉ်ထွက်ပေါ်လာတာပါဒီပေါ်တရုတ်ဘက်ကလည်းတလက်တုံပြန်သွားမယ်လို့ပြောပေမဲ့အတိအကျတော့ဖော်ပြခြင်းမရှိသေးပါဘူးတရုတ်နိုင်ငံကတင်သွင်းနေတဲ့အထက်ကအခွန်တိုးကောက်ဖို့ကြံနေသေးတဲ့ခန့်မှန်းခြေဒေါ်လာဘီလီယံ300လောက်တန်ဖိုးရှိမဲ့ကုန်ပစ္စည်းတွေအလုံးကိုအခွန်တိုးမြင့်တက်မှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားပါ2020ရွေးကောက်ပွဲမှာဒီမိုကရက်တွေများအနိုင်ရမလားလို့တရုတ်တွေကမျှော်လင့်နေတဲ့အတွက်လက်တလုံးမှာကုန်သွယ်ရေးညှိနှိုင်းမှုတွေလုပ်ဖို့တရုတ်ဘက်ကအချိန်ဆွဲနေတယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့ပါတယ်။အမေရိကန်ဘက်ကအခုလိုတရုတ်သွင်းကုန်တွေအပေါ်အခွန်တိုးမြင့်သတ်မှတ်လိုက်တဲ့နောက်ဆက်တွဲအကျိုးဆက်ကတော့အမေရိကန်တွေအနေနဲ့တရုတ်ကုန်ပစ္စည်းတွေကိုဈေးကြီးကြီးပေးဝယ်ရလိမ့်မယ်လို့စီးပွားရေးသုံးသပ်သူတွေကပြောပါတယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့ဖ်တို့နဲ့အခုတစ်ပတ်မှာတွေ့ဆုံသွားမှာဖြစ်ပါတယ်။ဗင်နီဇွဲလား၊အီရန်နဲ့2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုပါဝင်ကိစ္စရဲ့အသွင်များနဲ့ပတ်သက်ပြီးတော့နိုင်ငံကြားပြဿနာတွေဖြစ်နေချိန်မှာပဲရုရှားဆူရခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်နိုင်ငံသားဝန်ကြီးပွန်ပီယိုဟာမော်စကိုမြို့ကိုဒီကနေ့မှသွားရောက်မှာပါ။ဒါဟာသူ့အတွက်တော့အမေရိကန်နိုင်ငံသားဝန်ကြီးဖြစ်တဲ့ပထမဆုံးရုရှားနိုင်ငံခီးစဉ်လည်းဖြစ်ပါတယ်ရုရှားနိုင်ငံဟာဗင်နီဇွဲလားမှာဒီမိုကရေစီနီးရရွေးချယ်တင်မြှောက်ထားတဲ့တိုက်ခန့်ခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုမထောက်ခံဘဲစန့်ကျင်လှုပ်ဆောင်နေတယ်လို့ဒုသမ္မတမိုက်ပန့်နဲ့ဝန်ကြီးပွန်ပီယိုပါဝင်အမေရိကန်ဆွေရထိတ်တန့်တာဝန်ရှိသူတွေကဆွဆွဲနေပါတယ်ဗင်နီဇွဲလားမှာရုရှားဘက်ကလှုပ်ဆောင်တာနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့စိုးရိမ်နေလို့သူကသတင်းတော့တွေကိုပြီးခဲ့တဲ့သတင်းဘက်ကပြောခဲ့ပါတယ်ဝန်ကြီးပွန်ပီယိုဟာရုရှားနိုင်ငံကိုမနေ့ကမှရောက်မှဖြစ်ပြီးတော့မော်စကိုမြို့မှာရှိတဲ့အမေရိကန်တန်ယုံတန်တမန်ဒီတန်ယုံဝန်ထမ်းတွေနဲ့တွေ့ဆုံမှာပါ။အဲဒီနောက်တော့သူဟာအမေရိကန်စီးပွားရေးသမားတွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်။ဒါပြင်သူဟာဂျာမန်နာစီတွေကိုတိုက်ခဲ့စဉ်ကကြာဆုံးသွားခဲ့တဲ့အညာတရာစစ်တီတွေရဲ့ဂူဝိမန်ကိုလည်းသွားရောက်ပြီးတော့ပန်းငွေချဂုဏ်ပြုမှာဖြစ်ပါတယ်။အဲဒီနောက်တော့အင်္ဂါနေ့မှာဝန်ကြီးပွန်ပီယိုဟာရုရှားသမ္မတပူတင်နိုင်ငံသားရေးဝန်ကြီးလက်ဗရော့ဖ်တို့နဲ့ဆိုချီမြို့မှာတွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံအာရီဗျာပင်လယ်ဂွာဒါယင်နဲ့စီကန်အနီးကတရုတ်စီမံခန့်ခွဲတဲ့ကျင်းကားပွင့်ဟိုတယ်တစ်ခုကိုစနေနေ့ကအကြမ်းဖက်ဝါဒီတွေဝင်ရောက်တိုက်ခိုက်ခဲ့ကြောင်းပါကစ္စတန်အာဏာပိုင်တို့ကပြောပါရယ်ဟိုတယ်အပေါ်ဆုံးတဲ့အထိရောက်တဲ့လေကားအတက်ဆင်းတစ်ခုထဲမှာလက်နဲ့အပြည့်အစုံကင်ဆောင်ထားတဲ့တိုက်ခိုက်ရေးသမားတွေကိုပါကစ္စတန်လုံခြုံရေးတပ်ဖွဲ့ကအလင်းအမြန်တားဆီးလိုက်နိုင်ပြီးဟိုတယ်မှာတဲခိုသူအလုံးကိုဘေးအန္တရာယ်ကင်းကင်းကယ်ထုတ်နိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါရယ်၃နိုင်နီးပါးကြာအပြန်အလှန်တနက်နေ့ပစ်ခတ်တိုက်ခိုက်မှု ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ Continental Hotel ga anaw taung bain Saigon myu ma athin kya phit pi tiyu ae de ri tae kho li shi ba de di tae khai yi tama ri ga hotel win nwan ni twet tha de win bauk ga ni win la kae da lu le pyo su ja ba de di tae khai mu ga tu lu let che phit de lu khwe thwet yi au su ba lu chi stan lwet myaw yi tae BLE ga pyo su tha ba de Pakistan sai ya tiyu tan yong ga ro achan phet wada swe tae khai mu ri ko pyin pyin than than shauk cha chaung ne Pakistan sit tae ye ye yin ne saung yet che ko chi chu ba chaung chin nya che thauk pyan tha ba de
Pakistan and Tonga can Kuma, the Nemba Naba, Trema, Lulia, Lau, HIV, Yoga, Kusa, Pian, Boagera, Nepata Bido, Pakistan and Kuladam got Tawan Sidriga, Dago, Sisini Bari, Didega, Sisayaga, no ha, Kalidi, Pitcha, Bido, Eri Kalidi, Tawala, Tangani, Oklingari, Pedero, Piobari, the HIV, Kusa, Yoga, Pian, Boagera, Ha, Tidagan, Siaunia, and the Tonga and Luna, Domiago, Tombugera, Chow, HIV virus, the Pianguna, Pedero, Longer and Napa Grega, Saint Bine, Lana, Lagana, Kianga, Dida Gan, the Media Riga, Popia, Nijaraba, Dipine, Hamadadig in a day, Dre, HIV, Kusa, Pian, Poaketa, Tongi, Hidoga, Pibare, Pinesuyagara, Lulu Chamai, Wundandigo, Chinigo, Mianzong, Tonga, Bido, Nauta, Yoga, Puri, Mabian, Losambo, Erikango, Silo, Tavare, Yoga Bupian, Dora, Diki, Nema, Luko, Down, Lago, Chamai, Sisimu, Loka, Bido, စစ်စစ်တာတွေကိုဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ခရိုင်
And then Yaniba Mimavada Sisinigo, Yani Chownaigwagani Konanaiti, Lidomida Sako, Kilohat Tikon Chaushitonya, Lidomida Sako, Kilohat Tinganga Changane, Lidomida Nasanga, Kilohat Titiko Changarogani, Tolan Binivarishi. Few American than Yetinuni Yaniba and Titan Yautinigo Selechin Yanivari. ရန်ကုန်ကနေမန္တလေးကိုပြန်တန်းလာတဲ့ခရီးသည်80နှစ်ဦးပါမြန်မာမျိုးသားလေကြောင်းလိုင်းခရီးစဉ်အမှတ် ချနိုင်ရတော့လေတဲ့အတော်ကြာပြန်ဝင်နေခဲ့ရပြီးမနေ့ကိုးနိုင်ကျော်မှခေါင်းဆိုင်အနေထားနဲ့ပြေးလမ်းကိုရှက်တိုက်ဆင်းခဲ့ရပါရှေးဘင်းချမရဖြစ်နေတာကြောင့်လေရင်မှုဟာလေကြောင်းထိမ်းမျောစင်နဲ့ညှိနှိုင်းပြီးလေရင်စီကုံအောင်လေတဲ့ဝဲပတ်ပြန်တန်းခဲ့ရပြီးတဲ့နောက်အရေးပေါ်ဆင်းသက်ခဲ့ရတယ်လို့မြန်မာအမျိုးသားလေကြောင်းလိုင်းကထုတ်ပြန်ထားပါတယ်လေရင်ဦးဆိုင်ဆင်းလာတဲ့ဗီဒီ ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဒီကနေ့မှာတော့ပထမဆုံးချိန်ဖြစ်တဲ့မြို့တော်ကုလမိုမြို့ကဖျားเจ้าနေမှာတာရောက်ပြီးတော့ဝပြုဆူတောင်းခဲ့ကြပါတယ်ဖျားเจ้าတဝိုင်းမှာတော့တိရီလင်္ကာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကိုလုံခြုံရေးအဖြစ်နဲ့ချထားပါတယ် ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတာဝန်ရှိတဲ့သူတွေအကုန်လုံးကိုဖမ်းဆီးတာတုတ်တင်တာတွေလုပ်ခဲ့ပြီးဖြစ်ကြောင်းဒါပေမဲ့တိရီလင်္ကာနိုင်ငံဟာကမ္ဘာလုံးဆိုင်ရာကြမ်းဖက်ဝါဒရဲ့ချိန်ချောက်မှုတွေကိုခံနေရတယ်လို့ဝန်ကြီးချုပ်ရနောဝစ်ခရမ်စင်ဂီကပြီးခဲ့တဲ့သတင်းပတ်ကပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်တဲ့ကွန်ရက်အတော်များများကိုချေမုန်းနိုင်လိုက်ပေမဲ့လည်းဒီဗု နိုင်ငံတကာရဲ့အကူအညီတွေကိုပို့ပြီးတော့လိုအပ်တယ်လို့ဝန်ကြီးချုပ်ကစီရီလင်္ကာပါလီမန်ကိုပြောပါတယ်။ဒီစိန်ခေါ်မှုကိုရင်ဆိုင်ဖြေရှင်းနိုင်ဖို့အတွက်ပြည်ပကမိတ်ဆွေနိုင်ငံတွေနဲ့ထောက်လှမ်းရေးတဲ့နေဖလှယ်တာတွေလုပ်ဖို့လိုအပ်တယ်လို့သူကပြောပါတယ်။စီရီလင်္ကာနိုင်ငံဥဆောင်တဲ့ဒီနိုင်ငံ၈နိုင်ငံကဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးတာတွေလုပ်နေပြီးတော့ဒီထဲမှာအမေရိကန်ပြည်ထောင်စုလည်းပါဝင်ပါတယ်နော်။
နိုင်ငံအရှေ့ပိုင်းကာတစ်ဒေသကပြစ်ခတ်မှုအတွင်းမှာအကြမ်းဖက်သမားလူတန်တရားရှိသူ၈ဦးသေဆုံးခဲ့တယ်လို့ဆော်ဒီအာရေဗျပြည်ထောင်ဝန်ကြီးကပြောပါတယ်။မနေ့စနေနေ့ကရှီးယက်မွတ်စလင်အများစုနေထိုင်ရာကာတစ်ဒေသထာရတ်မှာတာရော့ကျွန်းမှာလုံခြုံရေးတပ်တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းအကြမ်းဖက်သမားလူယူဆရသူတွေတိုက်ဆုံခဲ့တာပါအကြမ်းဖက်လုပ်ရကျူးလွန်မှုအတွေ့အကြမ်းဖက်သမားတွေတာရော့ကျွန်းမှာပုံအောင်နေတယ်လို့သတင်းရရှိတဲ့အတွက်လုံခြုံရေးတပ်ဖွဲ့ကစီးနင်းဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းစော်ဒီပြည်ထောင်စုဝန်ကြီးကပြောပါတယ်ပါရှန်ပင်လယ်ခွေကဒီဒေသမှာရေနံတွေကိုအရန်တူလောင်ထားတဲ့နေရာလေးဖြစ်ပါတယ်တန်တရားရှိအကြမ်းဖက်သမားတွေကနိုင်ငံတွင်းအရေးကြီးအဆောက်အုံတွေနဲ့လုပ်ငန်းတွေကိုပိတ်မထားတိုက်ခိုက်ဖို့ကြံစီခဲ့တယ်လို့စော်ဒီအစိုးရရဲ့စနေနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်တည်ဆုံးသူတန်တရားရှိအကြမ်းဖက်သမားတွေကိုဘယ်သူဘယ်ဝါဖြစ်ကြောင်းဖော်ပြထားခြင်းတော့မရှိသေးပါဘူးဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေဆက်လုပ်သွားမယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ
်အမေရိကန်နိုင်ငံကပြည်နယ်40ကဈေးထုတ်လုပ်တဲ့ကုမ္ပဏီဈေးကုမ္ပဏီ20ကိုတရားစွဲလိုက်ပြီးဖြစ်ပါတယ်ဈေးကုမ္ပဏီတွေဟာဈေးတွေဈေးတက်အောင်လုပ်တဲ့နေရာမှာပါဝင်လဲဆိုပြီးတော့ဆက်ဆွဲလိုက်ပြီးတော့တချို့ဈေးတွေဆိုရင်1000ရာခိုင်နှုန်းလောက်တက်သွားတယ်လို့ပြောပါတယ်ဈေးကုမ္ပဏီတွေဟာအမေရိကန်ပြည်သူလူထုအပေါ်မှာဒေါ်လာဘီလီယံနဲ့ချီတဲ့လိမ်လည်မှုကြီးကိုကျူးလွန်ခဲ့တယ်ဆိုတော့ခိုင်မာတဲ့သက်တည်ထောက်ထားတွေရှိတယ်လို့ Connecticut ပြည်နယ်ရှိနေချုပ် William Tong ကပြောပါရယ်ကျွန်တော်တို့ရဲ့ချမ်းမာရေးစောင့်ရှောက်မှုအစည်းအဝေးနေနဲ့ဆရာဝန်ဆေးလက်မှတ်တွေနဲ့ဝယ်ရတဲ့ဈေးတွေဟာဒီနိုင်ငံမှာဘာကြောင့်အလွန်ဈေးကြီးနေရလဲဆိုတာကိုကျွန်တော်တို့အားလုံးစဉ်းစားနေကြတာဖြစ်ပြီးတော့ဒီဟာကအဓိကအကြောင်းဖြစ်နေတာပဲလို့သူကပြောပါရယ်စာမျက်နှာ900ကျော်ပါဝင်တဲ့ဒီမှုကိုကနေဒီကပြည်နယ်မှာရှိတဲ့အမေရိကန်ခရိုင်တရားရုံးမှာတင်သွင်းခဲ့ပြီးတော့ထိခိုက်နစ်နာမှုတွေအတွက်တောင်းဆိုသွားမယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရနေတဲ့နိုင်ငံတကာသတင်းတွေကိုမမျှသစင်အောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်မေလ17ရက်မနေ့ကထိုင်းနိုင်ငံထဲမှာမြန်မာနဲ့ထိုင်ဝမ်နိုင်ငံသားတွေရဲ့ပါဝင်တဲ့ဒီမူရဲဂိုင်းတစ်ခုကိုဖမ်းဆီးနိုင်ခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ်။ဒါ့အပြင်6လအတွင်းမှာဖမ်းဆီးရမိတဲ့မူရဲစိတ်ကြွဆေးပြားကလည်းတန်ပေါင်း300ကျော်ရှိတဲ့အကြောင်းထိုင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်း VOA ရဲ့ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ပြီးခဲ့တဲ့အပတ်အတွင်းမှာထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်လီစိတ်မှာထိုင်ဝမ်နိုင်ငံသားတဦးဖြစ်တဲ့ဟန်ဝမ်ကိုခေတမင်းလို့ခေါ်တဲ့မူရစေဝါကီလို90နဲ့အတူဖမ်းမိခဲ့ပြီးတဲ့နောက်သူနဲ့အတူမြန်မာနိုင်ငံသားကျော်နိုင်စိုးသူကိုလည်းဖမ်းဆီးခဲ့တာပါထိုင်းဘက်ငွေတန်ပေါင်း90လောက်တန်ဖိုးရှိတဲ့ခေတမင်းမူရစေဝါ162ကီလိုကိုလည်းသူတို့ရဲ့နေအိမ်ထဲမှာဆက်လက်ဖမ်းဆီးနိုင်ခဲ့ကြောင်းသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်တောက်ကြနေကဗန်ကောက်မြို့မူရစေဝါထိန်းချုပ်ရေးဘျူရိုမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ပြီးခဲ့တဲ့6လအတွင်းစိတ်ကြွဆေးပြားပေါင်းတန်းပေါင်း300ကျော်နဲ့မူရစေဝါနဲ့ပတ်သက်တဲ့တရားခဏ်တွေဖြစ်တဲ့မူရစေဝါရောင်းဝယ်သူမူရစေဝါသုံးဆွဲသူငွေကြေးခွာချသူမူရစေဝါနဲ့ပတ်သက်သူအားလုံးပေါင်းရင်လူဦးရေ 38,000 ကျော်ကိုဖမ်းဆီးနိုင်ခဲ့ကြောင်းဖမ်းမိတဲ့စိတ်ကြွဆေးအများစုဟာနယ်စပ်ဒေသမှာတင်169တန်းဖမ်းဆီးနိုင်ခဲ့ကြောင်းသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါထိုင်းနိုင်ငံရဲ့ဒုတိယရဲချုပ်ချလန်ကိရက်စီဝရခန်ကိုတိုင်တရားခဏ်လေးကိုဖမ်းမိတဲ့ပထုံထာနီခရိုင်လန်လိုကာမြို့ကနေအိမ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့အခုလိုပြောဆိုသွားပါတယ
်
အခုဖမ်းဆီးလိုက်တဲ့ထိုင်ဝမ်နဲ့မြန်မာတို့ပါဝင်တဲ့နိုင်ငံသားသမူရခိုင်ကိုဖော်ထုတ်နိုင်ဖို့အတွက်နိုင်ငံတကာမူရစေဝါနှိမ်နှင်းရေးအဖွဲ့တွေနဲ့ထိုင်းမူရစေဝါနှိမ်နှင်းရေးတပ်ဖွဲ့ဝင်တွေပူးပေါင်းပြီးဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။ခေတမင်းစိတ်ကြွဆေးတွေကိုထိုင်းမြန်မာနယ်စပ်ကနေလက်ဖက်ချောက်ထုတ်တွေထဲမှာပုံဖြတ်ထည့်ထားပြီးထိုင်ဝမ်နိုင်ငံကိုတည်ထုတ်နေတာဖြစ်ပါတယ်။အဲ့ဒီထဲမှာထိုင်ဝမ်နိုင်ငံသားနဲ့မြန်မာနိုင်ငံသားတို့နှစ်ဦးပါတဲ့ခိုင်းကိုဖမ်းမိခဲ့တာဖြစ်ပါတယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းအစိုးရအနေနဲ့2018ခုနှစ်အောက်တိုဘာလကနေ2019ခုနှစ်မတ်လအထိ6လအတွင်းမှာတနိုင်ငံလုံးမှာစိတ်ကြွဆေးပြားပေါင်းအလုံးရေတန်းပေါင်း300ကျော်ကိုဖမ်းဆီးနိုင်ခဲ့ကြောင်းကိုလည်းသတင်းထုတ်ပြန်သွားခဲ့ပါတယ်ရှင်။
I think helps contribute to that feeling of authenticity about the campaigns and that they really have to operate at multiple levels simultaneously.
So that helps contribute to that feeling of authenticity about the campaigns
သူတို့ရဲ့ရည်တည်ချက်မူဝါဒတွေသူတို့ရဲ့ခေါင်းဆောင်မှုပုံစံနဲ့သူတို့ရဲ့ပင်ကိုအရေးအသွင်းနဲ့စိတ်နေစိတ်ထားလိုမျိုးတွေပေါ့တခြားစကြာခုနဲ့ရွေးကောက်ပွဲမှာမဲဆွယ်ပွဲအတွက်အသုံးပြုခဲ့တဲ့လူမှုမီဒီယာတွေဟာမဲဆွယ်အင်တာနက်ဝက်ဘ်ဆိုက်တွေနဲ့အီးမေးလ်ပို့တဲ့ပုံစံတွေကိုကြော်လွှားသွားခဲ့ပါတယ်အမေရိကန်နိုင်ငံကအရွယ်ရောက်သူပြည်သူအားလုံးရဲ့လေးပုံတစ်ပုံဟ နည်းနည်းပါဝင်သူတွေကိုဆွဲဆောင်လို့နေပါတယ်။အခုဒီမိုကရက်တစ်သမ္မတကောင်စီလောင်းတွေထဲမှာ Twitter နဲ့ Facebook အသုံးပြုတဲ့နေရာမှာ Kamala Harris ကထိတ်ကပြေးနေပါတယ်။ဒီမိုကရက်တစ်သမ္မတကောင်စီလောင်းတဦးဖြစ်တဲ့မြို့တော်ဝန် Pete Buttigieg ကတော့လူမှုမီဒီယာတစ်ခုဖြစ်တဲ့ Instagram ကိုအသုံးပြုပြီး follower တွေအများဆုံးရရှိထားပါတယ်။နိုင်ငံရေးသမားတွေလူမှုမီဒီယာအသုံးပြုတာနဲ့ပတ်သက်ပြီး Hillary Clinton ရဲ့မဲဆွဲစီယုံရေးမှုတူဖြစ်တဲ့ Alex Wall ကအခုလိုအကြံပြုပါတယ
်။ Instagram stories has become a place where, you know, people can really weave together a lot of different types of content.
Instagram ဟာနေ့တူက Twitter ထိုးစစ်တွေလိုမဖြစ်မနေဖတ်နေကြရမလို့ပဲအကြောင်းအရာပေါင်းစုံတွေကတစ်ဆင့်လူတွေကိုတကယ်ပဲစုစုစည်းစည်းဖြစ်စေပါတယ်။ဒါပေမဲ့ကျွန်တော်အထင်ကတော့ Instagram ကိုကိုယ်စားလှယ်လောင်းကမလာနဲ့ပီတိုအသုံးပြုတဲ့ပုံစံနဲ့ဂျိုးဘိုက်ဒန်နဲ့ဘာနီဆန်ဒါတို့အသုံးပြုတဲ့ပုံကမတူပါဘူး။အသက်အရွယ်နဲ့လူပုံချင်းကတိတ်ကွာလွန်ပါတယ်။ဒါကြောင့်ကိုနဲ့ကိုက်ညီတင့်တော်မဲ့နီလန်းကိုရှာကြံအသုံးပြုဖို့လိုပါတယ်
။2016ခုနှစ်တုန်းကမရှိသေးတဲ့ Instagram Live အစီအစဉ်ဟာအခုကကိုယ်စားလှယ်လောင်းတွေအတွက်တယ်လီဖုန်းကိုအသုံးပြုလို့အခမဲ့အတန်လွင့်ကြော်ညာခွင့်တွေရစေပါတယ်။ကိုယ်စားလှယ်လောင်းတွေနဲ့မဲဆန္ဒရှင်တွေအကြားတိုက်ရိုက်ရုံမြင်အမေးအဖြေတွေလည်းလုပ်နိုင်ပါတယ်။ဒါအပြင်အစင်အလာသုံးပြုနေတဲ့အခကျွင်းကိုပေးရတဲ့မဲဆွဲပွဲကြော်ညာတွေနဲ့ဆိုင်ရင်လည်းလူမှုမီဒီယာတွေကအကုန်ကြမများပဲကိုပြောချင်တာကိုပြောနိုင်ပါတယ်။တနိုင်ငံလုံးကပြည်သူလူထုတွေနဲ့နေ့စဉ်တွေ့ဆုံရသလိုဖြစ်နေတဲ့ဒီလူမှုမီဒီယာတွေဟာ2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာအရေးပါတဲ့အခမ်းအကဏ္ဍမှာရှိနေမှာပါခင်ဗျာ။
ကိုရဲမင်းထွန်းပြောပြခဲ့တာပါရှင်။တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေဟာမကြုံဘူးလောက်အောင်ဖြစ်လာနေပြီးမျိုးတုံးပြောက်ွယ်မှုကလည်းအရှိန်မြင့်လာနေတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာတဘာဝဝန်းကျင်အစီရင်ခံစာမှာဖော်ပြထားပါတယ်။ရာသီဥတုပြောင်းလဲမှုပတ်ဝန်းကျင်ညစ်ညမ်းမှုတစ်တောပြုံးတိမှုနဲ့ပြင်ပကရောက်လာတဲ့အပင်နဲ့တရိတ်ဆန်မျိုးစိတ်တွေအပါအဝင်အကြောင်းအရာမျိုးစုံမှဆိုးရွားတဲ့အကျိုးဆက်တွေဖြစ်ပေါ်စေတာကြောင့်ဒီစစ်ဖြစ်ပေါ်စေတာဖြစ်တဲ့အကြောင်းအဲ့ဒီအစီရင်ခံစာမှာသတိပေးထားပါတယ်တောင်အာဖရိကမှာရှိတဲ့ Garden Road အမျိုးသားတစ်တော်ဥယျာဉ်မှာဆိုရင်လည်းပြင်ပကရောက်လာတဲ့မျိုးစိတ်တွေအများပြားတိုးဝင်လာနေပြီးဓာရီကိုကာကွယ်နိုင်အောင်အာဏာပိုင်တွေကအာထုတ်ကြိုးပမ်းနေကြပါတယ်ဒီအကြောင်းကိုတော့ Deborah Block ရဲ့သတင်းလွှာကိုကိုရန်နိုင်ကပြောပြမှာပါရှင်
တောင်အာဖရိကနိုင်ငံ Garden Road အမျိုးသားတစ်တော်ကျိုးဝိုင်းကြီးကတော့စိမ့်လန်းနဲ့တစ်ပင်တစ်တော်တွေနဲ့ပြည့်နေပြီးပင်လယ်ကမ်းဥလမ်းတစ်လျှောက်ရှိနေတာဖြစ်ပါတယ်ဒါမဲ့စတူယန်ကီလိုမီတာ650ကျော်ကျယ်ဝန်းတဲ့ဒီအမျိုးသားတစ်တော်ချိုးဝမ်းကြီးဟာ မြန်မာကနေဝင်ရောက်လာတဲ့အပင်တွေတရိတ်ဆန်တွေရဲ့ချင်းချောင်းမှုအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဂျိုဟန်ဘော့ဟာဂါဒန်ရူအမျိုးသားတက်တော်ဂျိုဝိုင်းကစိုက်ပျိုးရေးဂေဟပညာရှင်ဖြစ်ပါတယ
်။ Number 1 state in the Garden National Park for biodiversity at this point is aliens.
ခုချိန်မှာဂါဒန်ရူအမျိုးသားတက်တော်ဂျိုဝိုင်းအတွင်းမှာရှိတဲ့ဇီဝမျိုးစိတ်တွေအတွက်နံပါတ်1ချင်းချောင်းမှုကတော့ပြင်ပကရောက်လာနေတဲ့တရိတ်ဆန်မျိုးစိတ်တွေနဲ့အပင်တွေပါ။ကျွန်တော်တို့မှာမတူကွဲပြားတဲ့မျိုးစိတ်တွေရှိပြီးပြင်ပကရောက်လာတဲ့မျိုးစိတ်200လောက်ရှိပါတယ်။ဒါပေမဲ့ဒီနေရာမှာအချင်းတွေမှန်တကယ်ပြောင်းသွားအောင်လုပ်နိုင်တဲ့မျိုးစိတ်က10မျိုးကနေ15မျိုးအမျိုး20လောက်ပဲရှိပါတယ
်။ပြင်ပကနေရောက်လာတဲ့အပင်တွေဟာဒီဒေသမှာသူ့အတူအလေးကျပေါက်တဲ့ဂျုံနယ်သစ်ပင်တွေနဲ့အပြိုင်ပေါက်လာနေတာဖြစ်ပါတယ်။ဒါပေမဲ့2019နဲ့2018မှာလောင်ကျွမ်းခဲ့တဲ့တောမီကြောင့်တစ်တောတွေလည်းအတော်လေးပျက်စီးသွားခဲ့ပါတယ်။ဒါပေမဲ့ဒီလိုတစ်တောတွေပြုံးပြီးသွားတာကပြင်းမကနေဝင်ရောက်လာတဲ့မျိုးစိတ်တွေကိုခွဲခြားတုတ်တင်ရှင်းလင်းဖို့အတွက်ပို့ပြီးတော့လွယ်ကူစေခဲ့တယ်လို့ဂျိုဟန်ဘတ်ကပြောပါတယ
်။ Fire also affords one the opportunity to be able to walk into the air because there are less
တောမီလောင်ကျွမ်းတဲ့အတွက်အပြင်ကနေရောက်လာတဲ့အပင်တွေကိုရှင်းရတာပို့ပြီးတော့လွယ်ကူသွားပါတယ်။ပြင်းပကနေရောက်လာတဲ့အပင်တွေကဒီဒေသမှာငကူပောက်ရောက်တဲ့အပင်တွေထက်ကိုပောက်တာနှစ်နှစ်သုံးနှစ်လောက်ပိုမြင့်ပါတယ်။အဲ့တော့ဒီပင်တွေနောက်ထပ်မျိုးစေ့မကြခင်မှာရှင်းပြဖို့အခွင့်အရေးရလိုက်တာဖြစ်ပြီးဒါဟာတော်မီလောင်ရဲ့အထဲကအမျက်ထွက်လာတာပ
ါဒါပေမဲ့လည်းလူတန်ဇိုဇီဘာဟာတောင်အာဖရိကမြို့သားတတော်ဂျိုဝိုင်းရဲ့အကြီးအကဲဖြစ်ပါတယ
် What is key is to ensure that there are follow up control measures that are put in place
ဒီနေရာမှာအဓိကကြတာကပြင်ပကနေဝင်ရောက်လာတဲ့မျိုးစေ့တွေကိုထိန်းချုပ်ထားပြီးဆက်ပြီးတော့လှုပ်သွားဖို့ဖြစ်ပါတယ်ဒါကြောင့်တကယ်လို့မီးလောင်ခဲ့တယ်ဆိုရင်လေမီးလောင်ပြီးတဲ့နောက်ပြင်ပကနေရောက်လာတဲ့မျိုးစိတ်တွေပြန်မပေါက်နိုင်အောင်ခမားအနေနဲ့တကယ်ထိန်းချုပ်နိုင်လိုက်တာဖြစ်ပါတယ
်။ဒါမဲ့လည်းဒီဌာနေမျိုးစိတ်အစ်စ်တွေကိုလည်းဒီတစ်တော်ကျွိုင်းနေအတွင်းမှာတွေ့နေရတော့ပဲဖြစ်တယ်လို့ဒီတစ်တော်ကျွိုင်းရဲ့သူတွေသာဌာနအကြီးအကဲ Steph Friedrich Ronaldson ကပြောပါတယ
်။ There's a sense of awe and wonder still in a lot of these tucked away places. And at the same time there's species of plants that seem to disappear for long periods of time and
အဲ့လိုထိန်းသိမ်းထားတဲ့နေရာတော်တော်များများမှာအချိန်အတော်ကြာပျောက်နေပြီးတော့မှမျိုးတုံးသွားပြီလို့ထင်နေပြီးအခုပြန်ပေါ်လာတဲ့ဌာနေမျိုးစိတ်တွေတော်တော်များများပြန်တွေ့ရတဲ့အတွက်အံ့အားသင့်စရာပ
ါဒီလိုဇီဝမျိုးစိတ်တွေမျိုးတုံးပျောက်ကွယ်မသွားဘဲနောက်နှစ်ပေါင်းများစွာဆက်လက်ရှိနေအောင်တော့ပဝန်းကျင်ထိန်းသိမ်းသူတွေကကြိုးပမ်းလှုပ်ဆောင်နေကြပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အသက်အရွယ်ကြီးရင်သူအများစုရှိနေတဲ့ကညာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းမှာလည်းတခါလူငယ်တွေစိတ်ပါဝင်စားလာစေဖို့အတွက်တီထွင်ပညာရှင်တွေက Digital နည်းပညာတွေနဲ့ဆွဲဆောင်ဖို့ကြိုးစားနေပါတယ်။ကညာဆက်သွယ်ရေးအာဏာပိုင်အဖွဲ့ရဲ့နောက်ဆုံးထုတ်အချက်လက်တွေအရမိုဘိုင်းဖုန်းသုံးဆွဲသူတွေဟာ68ရာခိုင်နှုန်းရှိနေတာကြောင့်စိုက်ပျိုးမွေးမြူရေးဆိုင်ရာဗဟုသုတတွေမဖြတ်နိုင်တဲ့ data တွေအတွက်နည်းပညာဗဟုသုတတွေတိုးချက်ဖြန့်ဝေရေးမှာလက်ကင်ဖုံးတွေအရေးပါလာပါတယ်ဒီအကြောင်းကိုတော့ကညာနိုင်ငံကီနူးကနေပြီးတော့ဆာရာကီမာနီသတင်းပေးပို့ထားပါတယ်မသိင်္ဂီထိုက်ကပြောပြမှာပါရှင
်ကညာအလဲပိုင်းကမင်းကလေးငယ်တဦးအနေနဲ့ကျွမ်းကျင်အကူအညီမရဘဲတလိမ့်ဆန်မွေးမြူဆောက်ရှောက်ရတဲ့အခက်အခဲတွေကိုပါနီနာဝန်ချာတယောက်လက်တွေ့သိရှိထားသူပါ
Growing up in a farm where my mom had two cows.
ကျမကြီးပြင်းခဲ့ရတဲ့ခြံထဲမှာဆိုကျမအမေဖြစ်တယ်လို့မွေးထားတဲ့နွားနှစ်ကောင်ရှိပါတယ်။အချိန်မီသူတို့စီကနှုတ်ညစ်လို့ရပေမဲ့တရက်ကိုနှစ်ခွက်ပဲယူခဲ့တာပါ
။သတင်းချက်လက်တွေမရတာကြောင့်လယ်သမားတွေအနေနဲ့အမောင်ထဲမှာစံတဝဝနဲ့မရေမရအချက်လက်တွေအပေါ်အားထားနေကြရပြီးနေ့စဉ်စိုက်ပျိုးမွေးမြူရေးလုပ်ငန်းတွေမှာအမှားတွေ့နေကြရတာကိုစိုက်ပျိုးမွေးမြူရေးဆိုင်ရာပညာရေးတဦးအနေနဲ့ဝန်ကြားသတိထားမိတာပါတယ်။ရလက်ကတော့ထုတ်လုပ်မှုရော့ကျလာစေတာပါ
။ It's a gap that I saw because when you look at even the statistics
လက်တွေ့အခြေအနေသဘောတဘာဝနဲ့စင်းစရာတွေကိုလေ့လာရင်အဲ့ဒီကွာဟချက်ကိုကျွန်မတွေ့ခဲ့တာပါ။လယ်သမား4000လောက်အတွက်စိုက်ပျိုးမွေးမြူရေးပညာပေးအရာရှိကတဦးနှုံးမယ်အစိုးရဘက်ကစီစဉ်ပေးထားတာကြောင့်ဒီအရေးကြီးတဲ့ဝန်ဆောင်မှုတွေအတွက်တကယ်ကိုလိုအပ်ချက်ရှိနေတာပ
ါဒါကြောင့်လည်းသူမအနေနဲ့ Digit Gao ဆိုတဲ့ Mobile Phone Application နဲ့လက်တွဲဆောင်ရွက်ခဲ့တာပါ Digit Gao ဆိုတဲ့ Mobile Application မှာတော့စိုက်ပျိုးမွေးမြူရေးဆိုင်ရာကျွမ်းကျင်သူတွေရဲ့အကြံဉာဏ်တွေကိုလယ်သမားတွေရယူနိုင်တယ်လို့အပြည့်အစုံမှတ်တမ်းတင်ထားနိုင်မှာလည်းဖြစ်ပါတယ်ဒီ application ကိုအစောဆုံးသုံးခဲ့သူတူဖြစ်တဲ့ Stanley Kaman ကတော့ဒီ application စပေါ်လာတဲ့တနေ့အတွင်းမှာပဲနှုတ်ရက်နှုံတိုးလာတဲ့နွားတွေပိုပြီးကျန်းမာလာပြီးမွေးမြူရေးခြံကိုကောင်းကောင်းစီမံခန့်ခွဲလာနိုင်တယ်လို့ပြောပါတယ်
. They got a platform on the app
App ပေါ်မှာကိုလုံးနိုင်တဲ့ platform တစ်ခုရှိပါတယ်ဥပမာအချိန်ကာလသတ်မှတ်ချက်ထဲမှာကိုကမှတ်တမ်းတွေထည့်ထားမယ်ဆိုရင်ကို့နှွားကဘယ်အချိန်မှာနှွားကလေးမွေးမယ်လဲဆိုတာအသိပေးမှာဖြစ်ပါတယ်အရင်တုန်းကပုံစံဟောင်းတိုင်းဆိုရင်တော့ရက်တွေမှတ်နောက်လက်ချိုးရည်နေရတာပေါ့
ကင်ညာလူရည်ရဲ့80ရာခိုင်နှုန်းကတနိုင်တစ်ပိုင်းစိုက်ပျိုးမွေးမြူရေးလောက်ကြတာလို့ကမ္ဘာပံကပြောဆိုထားပါတယ်။အခုဒီဂျစ်ကောင်မိုဘိုင်းအပလီကေးရှင်းကတော့ဒီလုပ်ငန်းတွေမှာအသိပညာဗဟုသုတလက်ဟာမှုကြီးကိုပေါင်းကူးပေးတာမှာနည်းပညာကိုဘလို့အသုံးချနိုင်တယ်လဲဆိုတဲ့နမူနာတစ်ခုဖြစ်ပါတယ်။နောက်ပြီးတော့အလုံးလက်မဲ့ကညာလူငယ်တွေကိုလည်းစိုက်ပျိုးမွေးမြူရေးမှာဝင်ရောက်ဖို့အားပေးတဲ့နီလန်းတစ်ခုလည်းဖြစ်တယ်လို့တရင်အချက်လက်နဲ့ဆက်သွယ်ရေးဆိုင်ရာကျွမ်းကျင်သူBoniface Akuku ga pyo ba de.
Research says that the average age of a Kenyan farmer is 60.
သူရသနာစစ်တမ်းအရကင်ညာကလေသမားတွေရဲ့အသက်ကပြန်မြဆိုရင်60လောက်ရှိတာမို့ဒါဟာအင်အားကုန်ခန်းလို့အငိမ့်စားယူရမယ်ရွယ်ပါဆိုတော့ကျွန်တော်တို့အနေနဲ့လိုအပ်နေတာကဘာလဲဆိုတော့ကျွန်တော်တို့အနေနဲ့စိတ်ဓာတ်ခံယူချက်လို့ပဲပြောချင်ပါတယ်လူငယ်တွေစိုက်ပျိုးမွေးမြူရေးမှာပါလာအောင်အားပေးဖို့ကျွန်တော်တို့လူတွေရဲ့စိတ်ဓာတ်ကိုပြောင်းပေးဖို့လိုအပ်နေတာပါဒီလိုမှမပြောင်းဘူးဆိုရင်တော့ဒီနည်းပညာတွေအသုံးချနိုင်မှုလဲလုံးဝရှိလာမှာမဟုတ်ပါဘူး
တန်းနဲ့ချီတဲ့ပြည်သူတွေထံကိုသတင်းအချက်လက်တွေရောက်ရှိနေတာကြောင့်မိုဘိုင်းဖုန်းတွေကိုအခြေခံတဲ့ဖြည့်ရှင်းချက်ဟာကညာအတွက်တော့အထိပ္ပယ်ရှိပါတယ်ဒီ application ကိုအသုံးပြုတဲ့လက်သမား3500ရှိတယ်လို့ဝန်ကြားကပြောပါတယ်သတင်းအချက်လက်နဲ့ဆက်သွယ်ရေးဆိုင်ရာကျွမ်းကျင်သူဘိုနီဖေးစာကူကူကအခုလိုပြောပါတယ
် African agriculture must be disrupted.
အာဖရိကစိုက်ပျိုးမွေးမြူရေးကပြောင်းလဲရမှာပါဒီကိစ္စနဲ့ပတ်သက်ပြီးလမ်းကြောင်းတစ်ခုမရှိပါဘူးကိုကနီးပညာနဲ့မပြောင်းဘူးဆိုရင်တော့ရာသီဥတုကြောင့်ပြောင်းလဲနေပြီဖြစ်ပါတယ
်စာမတက်တဲ့ပြဿနာကိုဖြေရှင်းနိုင်ရေးအတွက်ဒီဂျစ်ကောင်းကအတန်းနဲ့ဝန်ဆောင်မှုပေးတာရှိပြီးအသက်ကြီးလေသမားတွေအတွက်အထောက်အကူပေးနေတာတွေရှိတယ်လို့လည်းဝန်ကြားကပြောပါတယ်ရှင်
မတည့်ရတိုင်းပြပြသွားတာပါရှင်အခုတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမျှသစေအောင်ပြပြပေးပါမယ်ရှင
်ပြီးခဲ့တဲ့တောက်ချန်နေ့ကဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်သွင်းလုံတွေအပေါ်အမေရိကန်ကအခွန်100ခန်းနှုန်းကနေ25ခန်းနှုန်းအထိတိုးမြင့်တက်မှတ်လိုက်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးဆိုင်ရာနောက်ဆုံးတစ်ကြိမ်ဆွေးနွေးညှိနှိုင်းမှုတွေရှိခဲ့ပေမဲ့သဘောတူညီချက်တစ်စုံတရာမရဘဲဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်ကတွင်းကုန်ခွန်တိုးကောက်မယ့်အစီအစဉ်ထွက်ပေါ်လာတာပါဒီပေါ်တရုတ်ဘက်ကလက်တုံ့ပြန်မယ်လို့ပြောပေမဲ့အတိအကျတော့ဖော်ပြခြင်းမရှိသေးပါဘူးအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံရဲ့ဝန်ကြီးဆာဂေးလာဗရော့ဖ်တို့နဲ့အခုတစ်ပတ်မှတွေ့ဆုံမှာဖြစ်ပါတယ်။ဗင်နီဇွဲလား၊အီရန်နဲ့2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုအပါအဝင်ကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးနိုင်ငံခြားပြဿနာတွေဖြစ်နေချိန်မှာရုရှားအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်နိုင်ငံရဲ့ဝန်ကြီးပွန်ပီယိုဟာမော်စကိုမြို့ကိုဒီကနေ့သွားရောက်မှာဖြစ်ပါတယ်။ရန်ကုန်ကနေမန္တလေးကိုပြန်တန်းလာတဲ့ခရီးသည်82ဦးပါအမျိုးသားလေကြောင်းပိုင်ခရီးစဉ်အမှတ် UB103 လေယာဉ်ဟာဒီကနေ့မနေ့ပိုင်းမန္တလေးတရဦးလေစိတ်ကိုစစ်နာမှာရှေ့ဘင်းချမိရတာကြောင့်ခေါင်းဆိုင်အနေအထားနဲ့ပြေးလည်ရှက်တိုက်ပြီးဆင်ခဲ့ရပါတယ်။လေယာဉ်ဦးဆိုင်အနေအထားနဲ့ရပ်တန့်ပြီးလေယာဉ်ဝန်ထမ်းတွေဟာခရီးသည်တွေကိုအရေးပေါ်ကယ်ဆယ်ရေးအစီအစဉ်တိုင်းသတ်မှတ်ချက်အတွင်ပြီးစီးအောင်ဆောင်ရွက်နိုင်ခဲ့တယ်လို့ခရီးသည်ရောလေယာဉ်အဖွဲ့သားတွေပါတစုံတရာထိခိုက်ဒဏ်ရာရရှိခြင်းမရှိဘူးလို့ထုတ်ပြန်ထားပါတယ်။
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်မြသစဉ်အောင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကမတ်စုမုံဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကျွန်တော်တို့အခုအသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီအကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းနိုမီတာ25 32 51 ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.